အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ၈ရက်ကကျင်းပခဲ့တဲ့သမ္မတတပ်တန်းဝဲလွှတ်တော်ရွေးကောက်ပွဲတောက်ချောင်းနေ့အထိမဲရလက်တွေအရာအရီဇိုနာပြည်နယ်မှာဒီမိုကရက်တစ်ပါတီကဝင်အရွေးခံတဲ့အထက်လွှတ်တော်အမတ်မတ်ကယ်လီကအနိုင်ရသွားပါတယ်။ဒါကြောင့်အထက်လွှတ်တော်မှာဒီမိုကရက်တစ်ပါတီနဲ့ရီပက်ဘလီကန်ပါတီအမတ်နေရာ49နေရာစီရနေပြီးတော့သမ္မတရဲ့ဒီမိုကရက်တစ်ပါတီအများစုဖြစ်ဖို့အတွက်တမဲတာလိုပါတော့တယ်။မက်ဆက်လက်ရည်တွယ်နေရတဲ့နေဗားဒါပြည်နယ်မှာတော့ဒီမိုကရက်အထက်လွှတ်တော်အမတ်ကက်သရင်းဂေါ်ဒက်စ်မတ်စတိုကရီပက်ဘလီကန်အမတ်လောင်းအဒမ်လက်လက်စ်ကိုလောလောဆယ်အထိကပ်ပြီးတော့အမဲအသာရနေတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကတောက်ကြနေနှောင်းမိုင်းကပြောပါတယ်။တကယ်လို့သာကက်သရင်းဂေါ်ဒက်စ်မက်စထရိုအနိုင်ရခဲ့မယ်ဆိုရင်အထက်လွှတ်တော်မှာဒီမိုကရက်တွေကအမတ်နေရာအများစုအဖြစ်ဆက်လက်ထိန်းထားမှာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ပြိုင်ဆိုင်နေတဲ့အမတ်လောင်းနှစ်ယောက်ကြားမှာမဲအပြတ်အသတ်မဖြစ်တဲ့အတွက်ဒုတိယကျရွေးကောက်ပွဲကိုဒီဇင်ဘာ6ရက်မှာပြန်ပြီးတော့ကျင်းပမှာပါအမတ်နေရာစုစုပေါင်းတရာရှိတဲ့အထက်လွှတ်တော်မှာမဲတူနေရင်ဒုသမ္မတကအာဏာရပါတီဘက်ကမဲပေးနိုင်တာမို့နေဗားဒါပြည်နယ်မဲတာနိုင်ရခဲ့ရင်တော့ဒီမိုကရက်တစ်ပါတီကအများစုဖြစ်ဖို့ဂျော်ဂျီယာပြည်နယ်မဲကိုစောင့်စရာလိုတော့မှာမဟုတ်ပါဘူး။အောက်လွှတ်တော်မှာတော့လက်ရှိအချိန်အထိအတိုက်ခံရီပက်ဘလီကန်ပါတီကအသာစီးရနေပါတယ်။အောက်လွှတ်တော်အမတ်နေရာအတွက်လည်းအမေရိကန်နောက်ဖက်ချမ်းပြည်နယ်တချို့ကကြိုတင်မဲတွေကိုဆက်လက်ရေးတွက်နေရဆဲဖြစ်ပါရဲ့ရှင်။